ရှိတော်အာရှနိုင်ငံများအစည်းအရုံးအခြေရေးထိပ်တီးဆွေးနွေးပွဲကိုဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပြီးတော့လက်ရှိအလှည့်ကျဥက္ကဋ္ဌဘရူနိုင်းပြည်ရင်ဟာဆနာဘောဒီယာကအွန်လိုင်းကနေပြောအဖွဲ့မှစကားပြောကြားသွားခဲ့ပါတယ
် COVID-19 pandemic is a global crisis like no others.
ကမ္ဘာတစ်ဝှမ်းမှာမကြုံတဘူးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကြောင့်ဒီနေ့ခေတ်သစ်ကမ္ဘာမှာကျန်းမာရေးနဲ့လူမှုစီးပွားရေးဆိုင်ရာပျက်စီးဆုပ်ယုပ်မှုတွေမကြုံတဘူးရင်ဆိုင်နေရတဲ့အကြောင်းနဲ့ဒေတာရဲနိုင်ငံတွေကြောင်းမှာတွေးရှိညင်ညွမှုနဲ့ပူပေါင်းဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းအဓိကပြောသွားခဲ့ပါတယ်။ဒီထိပ်တီးဆွေးနွေးပွဲကိုလက်ရှိမြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီကြောင်းလောင်ကိုမဖိတ်ကြားတဲ့ကိစ္စရည်နဲ့ပတ်သက်ပြီးလို့တော့ဘာမှပြောမသွားခဲ့ပါဘူး။မြန်မာစစ်ကောင်စီကတော့ဒီလိုအာဆီယံထိပ်တီးအစည်းအဝေးမှာနိုင်ငံတော်အကြီးအကဲဒါမှမဟုတ်ရင်ပြည်အောင်စုအဆင့်ဝင်ကြီးကပဲဒီဆွေးနွေးပွဲကိုတက်ရောက်နိုင်မယ်ဆိုပြီးတော့အကြောင်းပြန်လိုက်ကြောင်းမြန်မာရုံးမြင့်တန်ကြားမှာဒီနေ့ညပိုင်းမှာပဲကြေညာသွားခဲ့ပါပြီ။တကယ်ဆိုအာဆီယံတမိုင်းမှာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုကိုစားပြုတဲ့နိုင်ငံအကြီးအကဲကိုမဖိတ်ကြားဘဲနဲ့ထိပ်တီးစည်းဝေးဝဲကျင်းပတာဒါပထမဆုံးကြိမ်ဖြစ်ပါရင်မြန်မာစစ်ကောင်စီကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တွေကိုအပြေရှားရေးအာဆီယံက6မှတ်ထားတဲ့ဘုံသဘောတူညီချက်5ရက်အတိုင်းလုပ်ငန်းစဉ်တွေကိုအတက်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမင်းကသတင်းထုတ်ပြန်ပါရီလွတ်လပ်တက်ကြွပြီးဗမ်းမလိုက်တဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့ကမ္ဘာငြိမ်းချမ်းရေးနဲ့နိုင်ငံအချင်းချင်းမိဝတ်မပြတ်ပေါင်းဖက်ဆက်ဆံရေးကိုရှေ့ရှုတဲ့နိုင်ငံအချင်းချင်းငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မှုကိုစောင့်ထိုင်နေဆိုတဲ့နိုင်ငံသားရေးမူဝါဒအတိုင်းမြန်မာနိုင်ငံအနေနဲ့စက်ပြီးတော့လိုင်းနာဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါရဲ့ရှင်